ကယားကယီနီပြည်နယ်ဖရူဇိုမြို့နယ်ရဲ့အနောက်ချမ်းမှာတော့သတင်းတစ်ပတ်အတွင်းမှာပဲစစ်ပြေးဒုက္ခသည်4000လောက်တိုးလာတယ်လို့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါရယ်ဒီလိုမျိုးကယီနီဒေသစီရေးပြိပခတွေကြောင့်စစ်ပြေးဒုက္ခသည်တွေရဲ့အရေးအတွက်တနင်္လာချတိုးလာပြီးတော့စားနပ်ရိက္ခာမလုံလောက်လို့လူတိုင်းကိုမကူညီနိုင်တဲ့အခြေအနေကိုရောက်နေတယ်လို့ကယီနီလူခွင့်အဖွဲ့ကပြောပါရယ်အလိမ္မာပြောပြပေးပါမယ်ရှင်
ဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်ကြားလမ်းမကြီးတစ်လျှောက်မှာဒီလာစမ်းပိုင်းကစလို့ကရင်နီပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဇေယျကြတိုက်ပွဲပြင်းထန်ခဲ့ပြီးအခုချိန်ထိနှစ်ဖက်စီရဲအခြေအနေတင်းမာနေဆဲဖြစ်ပါတယ်။အရင်ကဖရူဆိုမြို့နယ်အနောက်ချမ်းမှာပြည်ရင်းစစ်ပြေးဒုက္ခသည်6000လောက်ရှိရာကနေအခုနောက်ဆုံးတိုက်ပွဲတွေကြောင့်တရင်းတပတ်အတွင်းမှာကိုပဲလူဦးရေ4000နီးပါးထပ်တိုးလာတာလို့ဖရူဆိုစစ်ဆောင်ကူညီရေးဆောင်ရွက်ပေးနေသူတူက VOA ကိုပြောပါတယ်
ဒီကျတဲ့ကျွန်တော်ကသစ္စာဒီမို့ဆိုဖြစ်ရှိခဲ့တဲ့တာနာရဲ့သစ္စာထပ်ပါချပါရမကတော့ကိုထားလို့ရှိရမယ်တဲ့ကိုထားကတာနေပါလားရှိတယ
်လက်တလုံးတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတဲ့ဥယျာဉ်တစ်နေ့တခြားတိုးလာနေပြီးစားနပ်ရိက္ခာအကျပ်တဲပိုဆိုးလာနေပါတယ်ဒုက္ခတဲ့အများစုကနေထိုင်စားသောက်ရေးအတွက်အလူရှင်တွေကိုပဲအားထားနေရတာဖြစ်ပြီးတော့လက်ရှိအချိန်မှာအလူရှင်တွေမရှိသလောက်ဖြစ်လာတယ်လို့စစ်ဆောင်တွေကကူညီပေးနေသူကပြောပါတယ်
ဒီကမှာလာပါစတဲ့ရက်ခဲရာချိုးချောင်းနေရာမှာတော်လို့များတဲ့နေရာတွေအများရှိတယ်။ဆန္ဒရိက္ခာကအခုဆိုအလူရှင်အမဲလာတော့ခါရပါတယ်။တိုင်းမှာရကြတော့ချိုးစစ်ချရာကျတော့ဒီကမှာရိုးရရှင်မျိုးတွေမှာပေါ့။လာပြီးမှဆောက်ရရပါတယ်။လောက်ဆာလူရှင်ချိုးကြတော့မျိုးတွေပါတယ်။ရှိတော့ကြားတဲ့လူရှင်ဆောက်လို့ဆောင်းနေရတဲ့အားတွေများတယ်
။ဒေသခံစစ်ဘေးဒုက္ခတဲ့အများစုဟာနီးစက်ရာဆွေမျိုးအိမ်နဲ့ဘေးကင်းတဲ့ဒေါ်ရီတောင်းနေကြမှာခိုလုံနေကြရတာပါ။လက်တလောစစ်ပွဲတွေဖြစ်နေတာကြောင့်လုံခြုံရေးနဲ့တွာလာရေးလမ်းကြောင်းခက်ခဲမှုတွေရှိနေပြီးတော့ဒုက္ခသည်တွေစီအကူအညီတွေရောက်ဖို့ခက်ခဲနေတယ်လို့ကယင်းနီလူခွေရေးအဖွဲ့တီထောင်သူကိုပညာကလည်း VOA ကိုပြောပါတယ်
အယူပေါ်လို့နဖို့တွဲလမ်းပိုင်းဆိုင်ရာခက်ခဲတွေလောက်ချင်းဆိုင်ရာခက်ခဲတွေကြောင့်ပူတော့မှဟိုခက်ခဲလေးရှိပါတယ်တော့တချို့ကအရန်ဝေးလာခေါင်ပြတဲ့ဟိုအရက်မှာရောက်နေတဲ့အတွက်ကြောင့်မို့ကျွန်တော်သွားရောက်ကူညီရတာရည်ရွယ်ခါတွေတဲဟိုတက်ဆာနာအရန်ကိုခက်ခဲတာရှိတယ်ပေါ့နော်
တနေ့တခြားများပြလာနေတဲ့စစ်ပြေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေပို့ပြီးလိုအပ်နေတဲ့တစ်ချိန်တည်းမှာပဲအလူရှင်တွေနှဲပါလာတာနဲ့တွာလာရေးခက်ခဲတာတွေကြောင့်လိုအပ်သူတိုင်းကိုမကူညီနိုင်တဲ့အခြေအနေရောက်နေတယ်လို့လည်းကိုပညာကပြောပါရယ်။ဒါကြောင့်အလိုအပ်ဆုံးသူတွေကိုစိတ်ရင်းကောက်ယူပြီးဦးစားပေးကူညီပေးနေတဲ့အကြောင်းကိုပညာကပြောပြပါရယ်။
တက်နိုင်စို့ emergency ရလို့အဲ့မီတာစုဘယ်လောက်ရှိလဲဆိုတာပြမေးရတယ်။အပေါ်မှာတလာတူတူတက်ခါနေလို့မီတာစုဝင်တွေကိုကျွန်တော်ပေးတာဟာကိုကျွန်တော်ညော့လိုက်ပြီးတော့မှလောဘမဖြစ်မနေပေးရမယ့်အုပ်စုဝင်တွေကိုကျွန်တော်ကဟို list တွေပြန်ထုတ်ကြတယ် class ABC ပုံစံမျိုးပေါ့နော်ပြန်ပြန်ခွဲပြီးတော့မှရေပေါ်လို့အဲ့လူတွေကိုပို့ပန်းပို့တာလည်းရှိတယ်နောက်ပြီးတော့မှခဏပြန်လောဘကိုတည့်ကျွဲ့အိုးတွေကလေးတွေများတဲ့မီတာစုတွေပို့ဦးစားပေးတာတွေပို့ပို့လောက်လာရတော့ပေါ့နော်အဲ့တော့စခန်းမှာရှိတဲ့လူတွေတစ်ထောင်အားလုံးကျွန်တော်ပေးနိုင်တဲ့အချင်းညမရှိတော့ပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျွန်တော်တွားနေတော့ကြည့်လိုက်ရင်တော့လိုအပ်ချက်များတန်းရှိတယ်ခဏပြောလို့စမ်းလိုက်ရခက်ခဲပေါ့နော်ပေးနေရမှာဖြစ်လဲဆိုတော့ကျွန်တော်တို့ပြည်နယ်တပြည်နယ်တော့အတိုင်းအတာမှာဖြစ်ပါတယ်တခိုင်လင်းကြရင်အလူရှင်တွေရောက်တော့လာဆိုကျွန်တော်အဆင်ပြေတယ်အလူရှင်မရတော့လာဆိုကျွန်တော်အဆင်ပြေလို့ပုံစံမျိုးပေါ့နော
်စီရင်ပဋိပက္ခတွေကြောင့်ကယင်းဒီဒေသတစ်ခွင်မှာစစ်ပြေးဒုက္ခတဲ့နှစ်သိန်းခွဲထက်မနည်းစစ်ဘေးတိတ်ရှောင်နေကြရပြီးအစားအသောက်နဲ့ဆေးဝါးစတဲ့အကူအညီတွေအလိုအမင်းလိုအပ်နေကြတဲ့အကြောင်းကယင်းဒီပြည်နယ်အတိုင်းပင်ခံကောင်စီ KSCC ဥက္ကဋ္ဌဦးအောင်စံမြင့်ကမကြသေးခင်က VOA ကိုပြောဆိုထားပါတယ်ရှင်